ဆီးရီးယားနိုင်ငံရဲ့ပြည်တွင်းစစ်ကိုဘယ်လိုဆုံးသတ်မလဲဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ရုရှားထိပ်တန်းတာဝန်ရှိသူတွေနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဆွေးနွေးပြောဆိုခဲ့တာဟာတစုံတရာတိုးတက်မှုမရှိဘဲဆုံးသတ်ခဲ့တယ်လို့နိုင်ငံတကာငြိမ်းချမ်းရေးတန်ကိုယ်စားလှယ်လက်ဒဘရာဟီမီကပြောလိုက်ပါတယ်ဘရာဟီမီဟာကုလသမဂ္ဂရဲ့ဥရောပရုံးချုပ်မှာရုရှားဒုတိယနိုင်ငံသားရေးဝန်ကြီးမီခိလ်ဘိုဒနော့ဖ်အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝီလျံဘန်းစတိုးနဲ့တကားပိတ်ဆွေးနွေးတာတွေလုပ်ခဲ့ပါတယ်ဒီပြဿနာကိုနိုင်ငံရေးအရဖြေရှာဖို့အရေးကြီးတယ်ဆိုတာကိုအားလုံးကမိမောင်းထိုးပြနေတယ်လို့ဘရာဟီမီကသတင်းတော်တွေကိုပြောခဲ့ပါတယ်ဒါပေမဲ့ဒီပြဿနာကိုတိတ်မကြာခင်အနာဂတ်မှာဖြေရှင်းနိုင်ဖို့အလားအလာမရှိဘူးဆိုတာကိုတော့သူကဝန်ခံသွားပါတယ်ဆီးရီးယားနိုင်ငံမှာတိုက်ပွဲတွေရက်အတော်ကြာဖြစ်ခဲ့ပြီးတဲ့နောက်အစိုးရရဲ့အဓိကလေတဲ့အခြေစိုက်စခန်းတစ်ခုကိုတပုံကတင်ယူခဲ့တယ်လို့သတင်းတွေထွက်ပေါ်လာပြီးတဲ့အချိန်ထဲမှာပဲအခုလိုတွေ့ဆုံမှုတွေဖြစ်လာခဲ့တာဖြစ်ပါတယ်။ဆီးရီးယားတပုံအဖွဲ့တွေကနိုင်ငံမြောက်ပိုင်းမှာရှိတဲ့အစိုးရလေတဲ့စစ်အခြေစိုက်စခန်းကိုလုံးဝတင်ယူနိုင်လိုက်တယ်လို့ဆီးရီးယားလူခွင့်ရေးလေလာဆောင်ကြီးအဖွဲ့ကတောက်ကြားနေမှာပြောပါတယ်။ဆီးရီးယားအစိုးရကနိုင်ငံတကာသတင်းမီဒီယာအဖွဲ့ကိုဆီးရီးယားနိုင်ငံကိုလာရောက်ခွင့်မပြုတဲ့အတွက်ဒီသတင်းကိုတော့အတိအကျအတည်ပြုနိုင်ခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ။